ဆီယနာတိန်အုပ်ချုပ်တာ3လကျော်လာပြီဖြစ်ပေမဲ့ပြည်သူတွေဟာဆီယနာရှင်တွေပေါ်ဇွဲမလျှော့ဆက်လက်ဆန့်ကျင်နေကြပါတယ်တပ်တွေဘက်ကလည်းပြည်သူတွေဆန္ဒဖော်ထုတ်တာကိုတားဆီးနိုင်ဖို့ဆက်လက်ဖိနှိပ်နေကြပါတယ်အင်စည်းကားတွေနဲ့ဆန္ဒပြသူတွေကိုဖမ်းဖို့ကြိုးစားတာတံပုံးတီးတဲ့မြို့နယ်တချို့ကလမ်းပေါ်ရပ်ထားတဲ့ကားတွေတပ်ဖွဲ့ဝင်တွေမှန်ခွဲဖြစ်စီတာတွေလုပ်ခဲ့ပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ကပြောပြပေးပါမယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကနေပြီးခဲ့တဲ့ဇေဝါရီလတရက်နေ့ကစလို့အာဏာသိမ်းခဲ့တာအခုဆိုရင်3လနဲ့3ရက်ရှိသွားပါပြီ။ဆီယနာသိမ်းမှုကိုကန့်ကွက်နေတဲ့ပြည်သူတွေကတော့အန်ရီရီကြားကပဲရတဲ့နီးလန်းတွေတုံးပြီးဆန္ဒဆက်ပြနေကြပါတယ်။ဒီကနေ့မှာတော့ရန်ကုန်မြို့ကမာရွတ်မြို့နယ်လှယ်တန်းအနီးတစ်ဝိုက်မှာနာဆာကစစ်ကောင်စီကိုဆန့်ကျင်ကြောင်းရေးသားထားတဲ့စာတမ်းတွေကိုကင်ဆောင်ဆန့်ကျင်တဲ့ကြွေးကြော်သံတွေနဲ့ဆန္ဒပြသူတချို့ကလမ်းမတွေပေါ်မှာဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မြို့ရဲ့တဖက်ကန်တွန်တီးမြို့မှာလည်းအာနာရှင်ဆန့်ကျင်စာသားတွေပါတဲ့စာရွက်တွေကိုဓာတ်တိုင်တွေမှာလိုက်ကတ်တဲ့တပိတ်ကိုလုပ်ခဲ့ကြပါတယ်။အဲ့ဒီလိုမျိုးဆန္ဒပြနေတဲ့သူတွေကိုနှိမ်နင်းနိုင်မှုအတွက်စစ်တပ်နဲ့ရဲလုံခြုံရေးတွေဘက်ကလည်းစူးစမ်းနေပါတယ်။တွန်တီးမြို့ပေါ်မှာဆိုရင်တပ်ကဆိုတာကိုမသိရအောင်အင်စည်းကားတွေတုံးပြီးတော့ကင်းလှည့်နေကြတယ်လို့တွန်တီးမြို့ကန်ကပြောပြပါတယ်
။ဟာဒီနေ့တော့အမှပေါ့ကျွန်တော်ဒီ fiber line နဲ့တပိတ်တစ်ခုတော့လုပ်လိုက်ကြတယ်အမှနော်။ပြီးတော့ဒီနေ့ဆိုင်ဆိုင်ရာအနည်းဦးတွေမရွေးထင်ဖို့ပါမှာအဲ့ရဆန်ဆန်ရှိတဲ့ခြေလေးကိုကောင်းနေပြန်တယ်ပြီးတော့အဲ့မှာသူလိုအပ်သလောက်ပေါ့အဲ့20 30အဲ့လိုမမှပါတယ်မှာပြီးတော့မလေးရတော့သဘေးဖြစ်ကြောင်းမှာပါသွားတယ်၃ယောက်အင်းဖိတ်ကိုပို့လိုက်တယ်ပြောရမှာအခုမြို့ထဲမှာသူဟောပေါ့အင်းဖိတ်ကရေကြီးတော့ကားနဲ့ပတ်ကြတယ်ရေကားစစ်ကားနဲ့ပတ်တယ်ကရေကားစစ်ကားနဲ့မဟုတ်တော့ဆန်ကယ်လည်းပါတယ်ပြီးတော့အမှုနာတော့ဆိုရင်ကားအဖြူရောင်ဆက်ဆက်အင်းဖက်ကားအဖြူရောင်မှာဒါအရှိရနဘက်ပြားမှာမက်ဆက်ကားနော်နဘက်ပြားမှာမက်ဆက်ပြီးတော့အဲ့လိုပတ်နေကြတယ်နော်
အခုလိုမျိုးလမ်းမတွေပေါ်မှာစစ်တပ်နဲ့ရဲတွေရဲ့လုံခြုံရေးတင်းကျပ်နေတဲ့အပြင်အိမ်နေတွေကနေဆန္ဒထုတ်ဖော်နေတဲ့သူတွေကိုလည်းအနိုင်ကျင့်တဲ့လုပ်ရက်တွေကိုတပ်တွေဘက်ကလုပ်နေပါတယ်။ရန်ကုန်မြို့ဘိုးတထောင်မြို့နယ်တွေက46လမ်းနဲ့48လမ်းပဇွန်တောင်မြို့နယ်တွေကရေကျော်ဘက်မှာဆိုရင်ည8နာရီတန်ဖုံးတီးလို့ဆိုပြီးစစ်တပ်ကနေလမ်းမတွေပေါ်မှာရက်ထားတဲ့ကားတော်တော်များများရဲ့မှန်နေကိုရိုက်ခွဲဖျက်ဆီးသွားတဲ့အပြင်ကားမှန်တွေပေါ်မှာလည်းဆဲဆိုတဲ့စားသားတွေကိုရေးသွားတယ်လို့သူ့ရဲ့ကားကိုဖျက်ဆီးခံရသူတယောက်က VOA ကိုပြောပြပါတယ်
။စတမတစ်ခါတော့ကနှမုံးတင်းနေကြတော့အိမ်နေုံလေးကွာနဲ့လိုက်ပြတယ်။ဥနီကဲထက်ပန်းကျိုးတွေနဲ့ထုပဲ။လမ်းလျှောက်ပြီးတော့သူထုလိုက်လေးကွာနဲ့ပြလိုက်နဲ့ထွက်သွားတော့လမ်းထဲကနေစစ်သား၄-၅ယောက်ရှိမှာပေါ့။နှောက်ရံမှန်ဆက်လဲခွဲသွားပြီ။နောက်တစ်ခေါက်ကျတော့ဒီတိုင်းထလာကြတာ။ဘယ်သူမှဘာမှလုပ်တယ်လဲမရှိဘူး။ဒီတိုင်းလေးပဲကျွန်တော်လည်းဟိုနေ့မှအိမ်မှာရှိတဲ့မှန်ခွဲစာလေးတွေကိုတိုက်သိနေတော့အဲ့ဒါနောက်တစ်ခေါက်ရောက်လာကြတာပဲ။ရောက်လာပြီးတော့အဲ့ဒီမှာအိမ်ရှိမှာတက်ထားတဲ့လမ်းတွေရောနော်လမ်းပိုင် CCTV ကင်မရာရှိတယ်အဲ့ဒါကိုဒုံချောင်းနဲ့အပေါ်ကိုတွန်းတင်ပြီးတော့ direction ကိုလွှဲအောင်လုပ်တယ်ပြီးတော့အဲ့မှာတန်ချောင်းတစ်ချောင်းတန်ချောင်းရဲ့ထိတ်မှာလည်းအဲ့လိုပဲပြီးလက်မြေလိုဘူးလုံးကိုလုံပြီးပါတယ်ဘယ်ရယူလာရဲ့တန်ချောင်းလည်းမသိဘူးအဲ့ဒါရင်းနဲ့ကားမှန်တွေကိုလိုက်ရိုက်တော့တာလိုက်ရိုက်တော့ကျွန်တော်ကမှန်ကွဲသွားတယ်အဲရှေ့ရဟိုနောက်ထပ်ရက်ထားတဲ့ကားဖြူလေးတစ်စီးကရှိမှန်ကွဲသွားတယ်ကျွန်တော်ကလည်းရှိမှန်ကွဲသွားတယ်ဖြစ်ကလေးတစ်စီးကရှိမှန်အောင်နောက်မှန်ကွဲသွားတယ်ကိုယ်အိမ်ရှိမှာပဲပေါ့နော်အခုကဘယ်သွားတိုင်ရမလဲအဲ့မှာရက်ွက်လူကြီးကစုပြီးတော့ရဲသွားတိုင်မယ်ဘယ်နာသွားတိုင်လို့ရမှာတော့ရဲရဝေးရ
ဆရာနာတိန်အုပ်ချုပ်မှုအချိန်ကြာလာလေလေတရားဥပဒေစိုးမိုးရေးနဲ့ပြည်သူတွေရဲ့ဘဝလုံခြုံမှုကမရှိလေလေဖြစ်နေတယ်လို့ရန်ကုန်မြို့အပြင်ဒေသဆောင်ကပြည်သူတွေကပြောဆိုနေကြကြောင်းပါရှင်